မြန်မာနိုင်ငံမှာလျှက်စစ်ဓာတ်အားထုတ်လုပ်ဖြန့်ဖြူးမှုတိုးတက်ဖို့နဲ့စည်ရဲသားလူတန်းစားတွေကျန်းမာရေးဆောင်ရှားမှုပိုရစေဖို့အတွက်ကမ္ဘာ့ဘဏ်အုပ်စုကအမေရိကန်ဒေါ်လာသန်း 2,000 ထောက်ပံ့မဲ့အစီအစဉ်ကိုဒီကနေ့ကြေညာခဲ့ပါတယ်
။ Today I'm happy to announce that the World Bank Group plans to invest US $2 billion to support
မြန်မာနိုင်ငံမှာရရှိနေတဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌချင်မြုံကင်ကဒီကနေ့တနင်္ဂနွေနေ့မှာဒီရန်ကုန်ကဒေသန္တရဆေးငန်းတစ်ခုကိုတွားရောက်လေ့လာခဲ့ပြီးတဲ့နောက်မှာထောက်ပံ့ကူညီမှုတွေထပ်တိုးပေးမယ့်အကြောင်းခုလိုကြေညာခဲ့တာပါ။ဒီထောက်ပံ့တွေကမြန်မာနိုင်ငံကအစင်းရဲဆုံးပြည်သူတွေရဲ့ဘဝတွေတိုးတက်စေဖို့ကျန်းမာရေးဆောင်ရှားမှုတည်တည်တတ်တာပိုရနိုင်ကြစေဖို့နဲ့ပြည်ပြင်းပြောင်းလဲရေးတွေဆက်လုပ်သွားစေဖို့ဖြစ်တယ်လို့မစ္စတာကင်ကပြောကြားခဲ့ပါတယ်။2030ခုနှစ်မတိုင်ခင်မြန်မာနိုင်ငံသားတိုင်းကျန်းမာရေးဆောင်ရှားမှုရရှိစေဖို့နဲ့လျှက်စစ်ဓာတ်အားရရှိဖို့အတွက်ဒေါ်လာတန်း 2,000 ကိုသုံးစွဲမှာဖြစ်ပါတယ်။အဲ့ဒီထဲကဒေါ်လာတန်း 200 ကိုတော့လူတိုင်းကျန်းမာရေးဆောင်ရှားမှုရရှိနိုင်ရေးအတွက်သုံးစွဲမှာပါ။နိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအဖွဲ့ IDA နဲ့ဘက်ဆုပ်ရင်းနှီးမြှုပ်နှံမှုအာမခံရေး Agency MIGA တို့ပါဝင်တဲ့ကမ္ဘာ့ဘဏ်အုပ်စုကနှစ်ရှည်စီမံကိန်းတွေနဲ့အခုလိုမျိုးငွေကြေးအမြောက်အများကိုမြန်မာနိုင်ငံတိုးတက်ရေးအတွက်ရင်းနှီးမြှုပ်နှံသုံးစွဲမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီတနင်္လာနေ့ကျင်းပမယ့်ဒုတိယအကြိမ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ကမ္ဘာ့ဘဏ်ဥက္ကဋ္ဌချင်မြုံကင်မြန်မာနိုင်ငံကိုပထမဆုံးအကြိမ်ရရှိနေရပါသူဟာနေပြည်တော်မှာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံမှာဖြစ်တယ်လို့အတိုက်ခံခေါင်းဆောင်တွေစီးပွားရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်